တရုတ်စစ်တပ်ကလွန်ခဲ့တဲ့9နှစ်အတွင်းမှာအရေးပါပါပို့ပြီးရန်မူပို့ပြီးအန္တရာယ်ရှိလာတယ်လို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မီလီကပြောလိုက်ပါတယ်။ဗိုလ်ချုပ်ကြီးမတ်မီလီဟာအင်ဒိုပစိဖိတ်ဒေသကိုခီးလက်နေစဉ်အင်ဒိုနီးရှားမှာတနင်္ဂနွေနေ့ကခရီးတထောက်ဝင်ရင်အခုလိုပြောလိုက်တာဖြစ်ပါတယ်။ဒေသတွင်းအမေရိကန်နဲ့မိတ်ဖက်တွေကထောင်လန်းခဲ့ရမှာတရုတ်လေယာဉ်တွေနဲ့သင်္ဘောတွေရဲ့လှုပ်ရှားမှုက9နှစ်တာကာလမှာအရေးပါပါပို့များလာခဲ့ပြီးအနည်းရှိတဲ့တုံ့ပြန်မှုတွေကလည်းအချိုးညီညီများလာခဲ့လေလို့သူကဆိုပါတယ်။တရုတ်ရဲ့လှုပ်ရှားမှုတွေကိုပြန်လည်ဟန်ချက်ချိန်နိုင်ဖို့ပစိဖိတ်ဒေသနိုင်ငံတွေနဲ့ဆက်ဆံရေးကိုပိုမိုခိုင်မာအောင်အမေရိကန်ကနှစ်ဆတိုးပြီးအထောက်လာချိန်မှာဗိုလ်ချုပ်ကြီးမတ်မီလီရဲ့ခုလိုပြောကြားချက်ကထွက်ပေါ်လာခဲ့တာပါ။တရုတ်ရဲ့ချင်းချောက်လိုတဲ့ခြေလှမ်းတွေကများလာနေပြီးအမေရိကန်ရဲ့ရေရှည်လုံခြုံရေးကိုမူလဖူတာစိန်ခေါ်နေတယ်လို့တမ်မရဘိုင်ဒင်ရဲ့အဆိုအရကမြင်ပါတယ်။ဗိုလ်ချုပ်ကြီးမတ်မီလီရဲ့ခီးစဉ်ကတရုတ်ရဲ့ချိန်ချုပ်မှုပေါ်မှာအဓိကထားပြီးဒီပတ်ဩစတြေးလျနိုင်ငံစစ်တီမြို့မှာကျင်းပမဲ့အင်ဒိုပစိဖိတ်ဒေသကာကွယ်ရေးတာဝန်ရှိသူခေါင်းဆောင်တွေရဲ့အစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။ဒီအစည်းအဝေးမှာဆွေးနွေးမဲ့အကြောင်းအရာတွေထဲမှာတရုတ်ရဲ့စစ်တပ်ကြီးထွားလာမှုနဲ့လွတ်လပ်ပွင့်လင်းငြိမ်းချမ်းတဲ့ပစိဖိတ်ဒေသဖြစ်ထိန်းသိမ်းထားနိုင်ရေးကိစ္စတွေပါဝင်ကြမှာဖြစ်ပါတယ်။